ဘန်ကောက်မြို့ကနာမည်ကြီးကလပ်တစ်ခုသပရင်စ်အနှိတ်ခမ်းကိုရဲကဝင်ဖမ်းရမှာမြန်မာ၄ဦးအပါအဝင်အမျိုးသားပြည်သူစာ35ယောက်ကိုဖမ်းဆီးခဲ့မိပါတယ်ဒီအကြောင်းကိုတော့ထိုင်းအခြေစိုက်ဗီဒီယိုသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံဘန်ကောက်မြို့လေဆိုင်အာရီ၄လမ်းမှာဖွင့်ထားတဲ့နာမည်ကြီး BNB ကလပ်ဖြစ်တဲ့အနှိတ်ခမ်းကိုရဲတပ်ဖွဲ့ဝင်တွေကဝင်ရောက်စီးနှင်တဲ့အချိန်မှာအမျိုးသားတွေဟာအပေါ်ပိုင်းအဝတ်ပလာနဲ့ဧည့်သည်တွေကိုစောင့်ဆိုင်နေကြတာကိုတွေ့ခဲ့ရတယ်ဆိုပြီးထိုင်းရဲတပ်ဖွဲ့ကပြောခဲ့တာပါထိုင်းလူမှုကြီးကြပ်ရေးအကြီးအကဲဒုရဲချုပ်စွန်ဖုံးချင်တူဟာကတော့ပဒင်းစာရှင်းလင်းပွဲမှာထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ
်
သူပြောသွားတာကတော့ယောက်ျားပြည်တကာကန်းဟာမှတ်ပုံတင်ထားတော့ကတော့တာမန်အနှိတ်ခမ်းဆိုပြီးဖွင့်ထားတာဖြစ်ပါတယ်တကယ်တော့ online ကနေနိုင်ငံသားတွေကအသိဝင်ပြီးဒီမှာလာပြီးပျော်ပါနေကြတာဖြစ်တယ် VIP ဧည့်သည်တွေဖြစ်တယ်မှတ်ပုံတင်ထားတာကတော့ရိုးရိုးကျမ်းမာရေးလုပ်တဲ့စပါဖြစ်ဖွင့်ထားတာဖြစ်တယ် online ကနေလိင်တူဆက်ဆံခြင်းသူတွေဟာဒီနေရာမှာချိတ်ဆက်ပြီးတော့မှလာရောက်ပျော်ပါကြတာဖြစ်တယ်ဆိုပြီးပြောဆိုခဲ့ပါတယ်အခုဖမ်းဆီးခံရတဲ့အမျိုးသား35ဦးထဲမှာတရားမဝင်နေထိုင်နေကြတဲ့မြန်မာနိုင်ငံသား၄ဦးပါဝင်ပြီးထိုင်း24ဦးနဲ့လာအိုအမျိုးသားတွေပါဝင်တယ်လို့ဗီယက်နမ်နိုင်ငံသားမော်ရယ်တရုတ်စာတို့လည်းပါဝင်နေတယ်လို့ဆိုပါတယ်နိုင်ငံသားအမျိုးသားပြည်သားတွေဟာတရားဝင်ဗီဇာနဲ့လာရောက်လည်ပတ်နေကြပြီးတခြားအလုပ်တွေကိုလာရောက်လုပ်ကိုင်နေကြတာကိုစစ်ဆေးတွေ့ရှိခဲ့ရတယ်လို့လည်းပြောပါတယ်ပြည်သားအဖြစ်လုပ်ကိုင်နိုင်ဖို့အတွက်ထိုင်းနိုင်ငံမှာတရားဝင်ခွင့်ပြုထားချက်မရှိတာကြောင့်ဖမ်းဆီးခံရသူတွေအနေနဲ့ဒီလိုလုပ်ငန်းကိုလုပ်ကိုင်နေသူတွေကိုတရားဥပဒေကြောင့်ရအရေးယူသွားမှာဖြစ်တယ်လို့လည်းလာဝကအကြီးကဲဒူရဲချုပ်စွန်ဖုံးချင်တူဟာကပြောဆိုသွားပါတယ်။လာဝကသတင်းစာရှင်းလင်းပွဲအတွင်းယောက်ျားပြည်သူကန်းကိုဝင်ရောက်ဖမ်းဆီးနိုင်ဖို့အတွက်ရဲတပ်ဖွဲ့ဝင်တွေဟာဧည့်သည်အဖြစ်အသွင်ဆောင်ပြီးလည်ပတ်ခဲ့တာပါ။ပျော်ပါဖို့အတွက်ငွေချေပြီးတဲ့အချိန်ကြာမှအခန်းပြင်ကနေစောင့်နေကြတဲ့တခြားရဲတပ်ဖွဲ့ဝင်တွေကိုအချက်ပေးခဲ့ကြတယ်လို့ဆိုပါတယ်။အွန်လိုင်းကနေ VIP အသင်းဝင်ထားတဲ့သူတွေဟာအမျိုးသားပြည်တစားတွေကိုပျော်ပါနိုင်ဖို့အတွက်ကလပ်ကိုလာတဲ့အခါမှာအခကြေးငွေကကြီးကြီးပေးကြရတယ်လို့ဆိုပါတယ်။ယောက်ျားပြည်တစားတွေဟာတနာယီကိုထိုင်းဘတ်ငွေ 3,500 မြန်မာကျပ်ငွေ 13,000 ကနေဘတ်ငွေ 6,000 ကျပ် 3,000 အထိရရှိခဲ့ကြတာပါ။အများဆုံးငှားရမ်းခံရသူတွေဟာတစ်နှစ်ကိုဘတ်ငွေ 5,000 နဲ့မြန်မာကျပ်ငွေနဲ့ဆိုရင် 25,000 လောက်ထိဝင်ငွေရနိုင်ကြကြောင်းထိုင်းရဲတပ်ဖွဲ့ရဲ့စစ်ဆေးတွေ့ရှိချက်တွေထဲမှာဖော်ပြထားပါတယ်။လက်ရှိမှာတော့ယောက်ျားပြည်သူစာခန်းဖြစ်ဖွင့်ထားတဲ့ကလပ်ပိုင်ရှင်ထိုင်းနိုင်ငံသား2ဦးကိုလည်းဖမ်းဆီးအရေးယူထားကြောင်းထိုင်းနိုင်ငံပိုင်တွေကပြောဆိုခဲ့ပါတယ်ရှင်
။မအေးအေးမှာပြောပြသွားတာပါရှင်။